နေပြီးတော့သဘူတရီမြို့နယ်တပြေကုန်းရပ်ကွက်မှာတည်ထောင်လာတဲ့ဝက်စတန်ဟီးလ်မူကြောင်းကကျောင်းသူလေးဗစ်တိုးရီးယားရဲ့အမှုနဲ့ပတ်သက်လို့အမှန်တရားပေါ်ပေါက်ရင်းနဲ့တရားမျှတရေးအတွက်ဒီကနေ့မနေ့ကမန္တလေးနဲ့စကိုင်းမြို့မှာလူထောင်ပေါင်းများစွာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲနဲ့ပတ်သက်လို့ဦးဆောင်သူတို့ဖြစ်တဲ့ကိုပြည့်စုံအောင်ကအခုလိုပြောပြပါတယ်။
ကျွန်တော်တို့ချက်36ခုပဲအဓိကထားတောင်းဆိုတာပေါ့ဗစ်တိုးရီးယားတို့ဗျာညာတို့ရရှိရေကျွန်တော်တို့ဘက်ပြည်ပေါ်မှာတရားဥပဒေစိုးမိုးရေဆိုတော့တက်ဗစ်တိုးရီးယားညာအထက်မှာမပေါ်ပေါက်ရေးကတော့ဒီကထားတောင်းဆိုခဲ့တယ်ကိုမန်လေးမြို့ကဆန္ဒပြပွဲကို66လမ်းနဲ့35လမ်းတောင်းကနေဟစ်တိုင်ကွင်းအထိခြေတက်ခဲ့ကြပြီးလူပေါင်း9000ကျော်ပါဝင်ခဲ့ကြပါတယ်။အဲ့ဒီပွဲမှာအဆိုတော်မုံအောင်လည်းပါ
ကျွန်တော်ဒီနေ့ပါဝင်ရတဲ့အဓိကရည်ရွယ်ချက်ကတော့ဒီချိုးရီးယားတယောက်ထင်းမှမဟုတ်ပါဘူး။ဒီဘဝမှာသူသဖြင့်ကလေးငယ်တွေအများကြီးရှိတယ်ပေါ့။ဒီကလေးတွေရဲ့လုံခြုံရေးပေါ့။ဒီကလေးတွေရဲ့လူဖွဲ့စည်းမှာစိတ်ချလက်ချလုံလုံချုံချုံနေနိုင်တဲ့အနေအထားလေးတစ်ခုကိုကျွန်တော်ကသိစေချင်တယ်။နောက်တစ်ခုကလည်းဒီကလေးကိစ္စမှမဟုတ်ပါဘူး။ဒီမိုကရေစီကိုကျွန်တော်တို့ထူထောင်မယ်ဆိုလို့ရှိရင်တည်ဆောက်မယ်ဆိုလို့ရှိရင်ကျားဆက်တမှုမရှိရင်ဒီမိုကရေစီဆိုတာဘယ်တော့မှမဖြစ်လာနိုင်ဘူး။ဆိုတော့ကျွန်တော်အမြင်မှာတော့ဗစ်တိုးရီးယားအပါဝင်ကလေးတွေအားလုံးအတွက်ရောနောက်ပြီးတော့ကျွန်တော်ဗမာပြည်မှာရှိတဲ့ဗမာပြည်သူပြည်သားတွေပေါ့တရားမျှတမှုမှန်တရားပေါ့အဲ့ဒါအရေးကြီးတယ်ထင်လို့ကျွန်တော်ပါဝင်လာပါတယ
်။ဆန္ဒပြပွဲမှာမန္တလေးအမျိုးသမီးနိုင်ငံရေးအင်အားစုကလည်းပါဝင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ကမရွှေစင်ဇော်ဝင်းက
ကမ္ဘာပြည်သူတွေကပေါ့လေဒီဥပဒေရဲ့ကာကွယ်မှုဘယ်တော့မှမရဘူးဆိုတော့ဒီအဖြစ်ကကျွန်တော်သက်သေပြရမယ်လေ။ပြည်သူတွေကပြီးတော့လူမတရားမှုတွေကိုအများအားဖြင့်စိုးရိမ်နေရတယ်၊ရပူပန်နေရတယ်။ဟိုကိုကိုကိုလည်းမလုံးမချုံပုံစံမျိုးခံစားနေကြတယ်။အဲ့တော့အဖြစ်ပြက်တရားဒီဗီတိုးရီးယားမှာပို့ပြီးတော့ကိုကိုကိုကိုပို့ပြီးတော့မြင်အောင်သူကပြတယ်လို့ကျွန်တော်လည်းပို့ပြီးတော့ကျွန်တော်စိတ်ထဲမှာခံစားရတော့ဗျာ။အဲ့တရားဥပဒေရဲ့ဒီတစ်ဖက်ဆောင်နေမှုတွေပေါ်မှာအခုချိန်ကြီးအသက်ဝင်နေတယ်ဆိုတာလေသူတို့ဘက်ကတိတိကျထုတ်ပြတယ်လို့ကျွန်တော်တို့ကလည်းဒီပြည်သူတွေဘက်ကဒီမတရားတဲ့အမှုမှန်သမျှဆိုတော့ဆက်ပြဆန့်ကျင်ကောင်းွက်ရှုတ်ချသွားမယ်ဆိုတာကိုလည်းအပြန်နဲ့ထုတ်ပြတယ်ပွဲလို့ကျွန်တော်တို့ခံယူရပါဗျာ။
သခိုင်းဆန္ဒပြပွဲမှာတော့လူပေါင်း400ကျော်ပါဝင်လာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဆန္ဒပြပွဲဥဆောင်ခဲ့တဲ့ဒေါ်စုဤအောင်ကအခုလိုဆိုပါတယ်
။ဒီကတော့ဒီဗီတိုးရီးယား400တဦးတယောက်ထဲနဲ့သက်ဆိုင်တာမဟုတ်ဘူး။ကျွန်တော်တို့ဒါမိခင်နိုင်ဖခင်နိုင်အမှန်တရားမျက်နှာနဲ့တူတာတရားဥပဒေစိုးမိုးရေးအတွက်တဦးတယောက်ချင်းစီမှာတာဝန်ရှိတဲ့ဆင်လို့ကျွန်မဒီဆန္ဒထုတ်ပေါ်ပွဲလေးဥဆောင်ပြီးတော့ဖြစ်တာပါဟုတ
်။အခုလှုပ်ရှားမှုတွေနဲ့ပတ်သက်လို့ Triangle Women အဖွဲ့ဥဆောင်သူဒေါ်ခင်လေးကတော့အခုလိုပြောပါတယ်
။ဒီပြောကတမီလေးကိစ္စဖြစ်သွားမှာဖြစ်လို့ချင်းရဲ့အတူကျူးလို့လည်းဒီမကျွလုံးစာတို့လည်းပြန်ပြီးဒါပေမဲ့အမှုတော်အမှုကာရီနဲ့တန်မြတ်ဖြစ်ကြကိစ္စတွေဟာမီဒီယာတွေမှာနဲ့အင်တာဗျူးတွေမှာရေကိုက်ကြံရှင်တွေရဲ့အထူးပြောဆိုမှုတွေမှာတွားပြီးတော့တဲလွန်ချလို့ဖြစ်တဲ့အခါကျတော့ကျမတို့ကစိုးရိမ်နေငွေတောင်းမဲ့ဖြစ်စီအာဏာပါဝါတောင်းမဲ့ဖြစ်စီပေါ့နော်ဒီလိုတရားစတင်မှုရှိရဲ့ဆရာစီကြီးတွေဖြစ်သွားမှာကိုစိုးရိမ်နေတယ်ကျမတို့ကတော့ကြောင်းကြည့်ရဲအတော့လည်းမျိုးကြီးဖွဲ့တွေကိုကျမတို့ရက်ခက်ခွဲစီကိုဒီတိုင်းဒီလုံးကဒီပါလေပေါ့နော်နှလုံးသားရှိတဲ့ဒီအလုံးမတိကိစ္စကိုအမြဲဆုံးပေါ်ဖို့ဆိုပြီးတော့ကျွန်တော်ကဝိုင်းဝန်းကြဆုံးပြီးတော့တောင်းဆိုတာဖြစ်ပါလေ
အခုဆိုရင်ဗစ်တိုးရီးယားလို့အမည်ဝက်ပေးထားတဲ့ကလေးငယ်ဖြစ်ရတဲ့ပတ်သက်လို့ပြည်သူတွေကြားမှာမကျေနပ်ချက်တွေစိုးရိမ်စိတ်တွေတရားမျှတမှုတောင်းဆိုတာတွေမြင့်တက်လာနေပါတယ်ဒီမှုနဲ့ပတ်သက်လို့သက်ဆိုင်ဌာနတွေကလည်းစနစ်တကျစုံစမ်းဆောင်ရွက်နေတယ်လို့ပြောဆိုသလိုတန်တရားရှိတဲ့တရားခဏ်ကိုဖမ်းထားတယ်ဆိုတဲ့အကြောင်းကိုလည်းတောက်ကြနေကနေပြီးတော့မှကျင်းပခဲ့တဲ့သမရယုံရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာတွေ့ရပါတယ်။ဒါပေမဲ့ပြည်သူတွေဘက်ကတော့တန်တရားတွေဖြစ်နေပြီးပြည်ထရေးဌာနတရားရေးဌာနတို့ကဘယ်လိုဆက်လက်ကြိုင်တွေဖြေရှင်းမလဲဆိုတာကိုနေ့စဉ်နဲ့အမျှစောင့်ကြည့်နေတာလည်းတွေ့ရပါတယ်ခင်ဗျာ။